အာကာသထဲမှာလက်နက်တပ်ဆင်တာတွေမလုပ်ဘူးဆိုပြီးတော့ရုရှားနဲ့မြန်မာလက်မှတ်ရေးထိုးပြီးတော့ကြေညာချက်ထုတ်ပြန်လိုက်တဲ့နောက်မှာတော့အနောက်ဘက်ကအင်အားကြီးနိုင်ငံတွေလှုပ်ခါသွားကြပါတော့တယ်မြန်မာနဲ့ရုရှားဟာအာကာသထဲမှာဘယ်နိုင်ငံမှအရင်ဆုံးလက်နက်တပ်ဆင်မှာမဟုတ်ဘူးဆိုပြီးတော့လက်မှတ်ရေးထိုးလိုက်တာပါစစ်ဖက်ထိတ်ထိတ်တွေးเสียရဖြစ်လာမဲ့အကြောင်းအရာတွေမြည်သည့်အကြောင်းနဲ့မှဖြစ်မလာစေရင်းနဲ့အာကာသလုံခြုံမှုရှိရေးအတွက်နှစ်နိုင်ငံပူးပေါင်းပြီးတော့ကြိုးပမ်းသွားမှာဖြစ်တယ်လို့ကြေညာလိုက်တာပါအနောက်စုနိုင်ငံတွေတုံ့လှုပ်သွားတဲ့အကြောင်းရင်းကရုရှားကနီးပညာတွေတိုးတက်တာထင်တာမြင်တာရှိတာမဟုတ်ထားပါတော့မြန်မာနိုင်ငံနဲ့အခုလိုစာချုပ်ချုပ်ဆိုရလောက်အောင်မြန်မာပြည်မှာလှုပ်ဝဲနီးပညာတွေဘလောက်ရှိနေပြီလဲဆိုတဲ့မေးခွန်းတွေပေါ်လာတာပါရုရှားတောင်ထိတ်လန့်တကြပြေးပြီးတော့လက်မှတ်ထိုးရတဲ့အစင်းဆိုတော့တော်ယုံစကေးလောက်တော့မဟုတ်နိုင်ဘူးဘာအမှန်ရှိလဲဆိုမြန်မာကိုလှမ်းမေးကြပါတော့တယ်မြန်မာကတော့အထက်ကိုစာတင်ပါလို့ပဲအကြောင်းပြန်ပြီးတော့ဘာမှမဖြေတော့ပါဘူးရုရှားကိုမေးတော့လဲတပ်ဆိုင်ရာနိုင်ငံရဲ့အချက်လက်တွေဖြစ်တာမို့ရုရှားအနေနဲ့ပြောပိုင်ခွင့်မရှိပါဘူးဆိုပြီးတော့ရင်ငုံနှုတ်ပိတ်နေပါတော့တယ်ဒီတော့မြန်မာပြည်ကိုစပိုင်နေလွှတ်ဖို့ဆိုတာကလည်းလမ်းကြောင်းနေပိတ်ပြီးတော့စစ်ကြောရေးတွေများနေတဲ့အချိန်ဆိုတော့အဆင်မပြေပါဘူးဒီအကြောင်းတွေကိုသိဖို့ကအနောက်နိုင်ငံတွေအတွက်အရန်ကိုအရေးကြီးလာပါပြီအာကာသထဲမှာလက်နက်မတက်ဆင်ဘူးဆိုပေမဲ့အာကာသထဲမှာရှိနေတဲ့အရေးကြီးဂျိုရုတွေကိုပစ်ချလို့ရနိုင်တယ်မဟုတ်လားဒီလိုနဲ့မဖြစ်ချေဘူးဆိုပြီးတော့ထုံးစံတိုင်းသိပ္ပံပညာရှင်တွေစုပေါင်းပြီးကမ္ဘာအမြန်ဆုံးစူပါကွန်ပျူတာကြီးနဲ့ရတဲ့လောက်သတင်းအချက်အလက်တွေကိုတဆင့်ချင်းအဖြေရှာကြပါတော့တယ်ပြီးခဲ့တဲ့နှစ်ကပဲမြန်မာပြည်ရဲ့ဝန်ကြီးချုပ်တပါးကနျူကလ িয়ার ဓာတ်ပေါင်းပို့ထုတ်ဖို့ပြောထားတာရှိတယ်ဆိုသတင်းအချက်အလက်တွေထွက်လာတော့သိပ္ပံပညာရှင်တွေကဒါငါတို့မသိလိုက်ပါလားဒီအချိန်လောက်ဆိုရင်ဘယ်အဆင့်ထိရောက်နေပြီလဲဆိုစူပါကွန်ပျူတာကြီးနဲ့တွက်ချက်ကြည့်တော့မြေအိုးမီးဖို့အဆင့်ပဲရှိပါသေးတယ်တဲ့ဝန်ကြီးချုပ်မင်းကမြေအိုးမီးဖို့ကနေအမှုမြူဓာတ်ပေါင်းပို့အထိထုတ်နိုင်ဖို့ညွှန်ကြားတာပါတဲ့နောက်ပြီးတော့ရန်ကုန်မှာမြေအောက်မြို့တော်ကြီးတည်ဖို့ပြင်ဆင်နေတယ်လို့မြို့တော်ဝန်ပြောထားတာရှိတယ်ဆိုသတင်းအချက်အလက်တွေထွက်လာတော့အခုလောက်ဆိုရင်မြေအောက်မြို့တော်ကြီးဘလောက်ဖြစ်နေပြီလဲမြေအောက်မြို့တော်ထဲမှာဘာဒီမြန်လှုပ်ဝက်ကြံစီနေကြတလဲဆိုဂျိုရူးကနေမြေအောက်ကိုဖောက်ရိုက်နိုင်တဲ့နီးပညာတွေနဲ့ရိုက်ကြည့်တော့ရန်ကုန်မြို့ရဲ့အောက်မှာလှိုင်ကောင်းတွေကိုကွန်ရက်တစ်ခုလိုဖွဲ့စည်းထားတာတွေ့ရပါရောဗျာဒီလိုခက်ခဲနဲ့နဲတဲ့မြေအောက်လှိုင်ကောင်းကွန်ရက်တွေကိုဘလို့အင်ဂျင်နီယာတွေကတိဆောက်ထားသလဲဆိုတာစူပါကွန်ပျူတာကနေတွက်ကြည့်လိုက်တော့လူသားအင်ဂျင်နီယာကဖောက်ထားတာမဟုတ်ပါဘူးတဲ့ကြွက်ဖောက်ထားတာပါတဲ့ဒါနဲ့စက်မှုဝန်ကြီးဌာနမှာဝန်ထမ်းတွေအများကြီးခန့်ထားတယ်ထွက်လာတဲ့ထုတ်ကုန်တဲ့ဝန်ထမ်းအင်အားကများနေတော့တခုခုကြိတ်လုံနေတာဖြစ်ရမယ်ဆိုပြီးတော့သတင်းအချက်အလက်တွေရှာဖွေလိုက်တော့အဲ့ဒီဝန်ကြီးဌာနရဲ့စက်ယုံတယုံကကားတွေထုတ်တယ်တဲ့ဘလို့ကားတွေထုတ်တယ်လဲဆိုတာရှာဖွေလိုက်တော့ဆေးယုံကားတဲ့မဆိုးပါဘူးပေါ့ကားထုတ်တဲ့နီးပညာတော်ရှိနေပြီပဲဆိုတော့စူပါကွန်ပျူတာကနေပြီးတော့ပြန်ပြောတယ်မဟုတ်ပါဘူးတဲ့ဂျပန်ကပါမုတ်ကားတွေကိုထိုင်ကုန်ဖြုတ်ပြီးတော့ပြီးပေါ်မီတီတက်ပေးတာတဲ့လူနာတင်ကရင်ကလည်းတရုတ်ကရင်တဲ့နောက်ပြီးတော့မြန်မာပြည်ရဲ့လူတွေကကိုဗစ်ကာလကြီးမှာတော့ပန်းကြံတွေမှာလူတွေအပြစ်အပန်းဖြေတာတွေ့တယ်။ဘာကြောင့်များလဲဆိုတာတွက်ကြည့်တော့ကွန်ပျူတာကဖြေတယ်။သူတို့ကျန်းမာရေးဝန်ကြီးကအားလုံးဖြားအောင်ပြင်ဆင်မှုတွေလုပ်ထားသလိုဆက်ခလုတ်တစ်ချက်နှိပ်လိုက်တာနဲ့ကာကွယ်ဆေးထိုးပေးမယ်လို့ပြောထားလို့တဲ့။ကိုဗစ်ကာကွယ်ဆေးရှာဖို့အတွက်သူများနိုင်ငံတွေကငွေတွေဝိုင်းထက်ကြိုပြီးတော့အမှားစာတွေတင်ပတ်ဆက်မရှိတဲ့နိုင်ငံတွေကလည်းကာကွယ်ဆေးရရင်ဝယ်ဖို့အတွက်လိုက်ချီးနေတာကြားပြီးမြန်မာပြည်ကဆက်ခလုတ်တစ်ချက်နှိပ်လိုက်တာနဲ့တနိုင်ငံလုံးကိုကာကွယ်ဆေးထိုးမလို့ပြင်ထားတယ်ဆိုတော့ထိုင်းတို့ဗီယက်နမ်တို့လိုကိုပိုင်ကာကွယ်ဆေးတွေထုတ်ဖို့လုပ်နေတာလားဆိုပြီးတော့တွက်ကြည့်တော့ကွန်ပျူတာကအဖြေထုတ်တယ်မဟုတ်ပါဘူးတဲ့သူတို့နိုင်ငံရဲ့အတော်ဆုံးဆေးပညာရှင်ကိုတောင်ထောင်ချထားတာပါတဲ့ဒါဆိုရင်မြန်မာတွေဘာစားလို့ဒီလောက်အတင့်ရဲနေကြတာလဲဆိုတော့ကွန်ပျူတာကပြန်ဖြေပါရောဗျာမောင်လေးရေတဲ့တမရွက်စားပေးရတယ်တဲ့နောက်ပြီးမှုကင်းတွေဖြစ်လာရင်သူများနိုင်ငံတွေကအစ်မြင့်နီးပညာတွေတုံးကြတယ်မြန်မာပြည်မှာရောဘလို့မျိုးနီးပညာတွေတုံးကြတယ်လဲဆိုတာရှာဖွေတွက်ကြည့်လိုက်ပြန်တော့ကွန်ပျူတာကပြန်ပြောပါတယ်ဗျာ CID ရောက်ရင်ဘာမှမပေါ်တော့ဘူးတဲ့မြန်မာပြည်မှာကိုပိုင်လက်နက်ဒီဇိုင်းတွေဘာတွေတီထွင်ထားတာရှိလဲဆိုရှာဖွေကြည့်တော့ကွန်ပျူတာကအဖြေထုတ်တယ်တကဘာလုံးမှာခက်စားနေတဲ့လက်နက်တစ်မျိုးကိုမြန်မာပြည်ကတီထွင်ထားတာပါတဲ့သိပ္ပံပညာရှင်တွေရင်တထိတ်ထိတ်နဲ့ဘာများလဲဆိုမေးကြည့်တော့လေးကွာပါတဲ့ဒီလိုနဲ့နောက်ဆုံးမှာမြန်မာဟာအာကာသတဲကဂျိုရူတွေရင်ပြန်တွေကိုအောက်ကနေပြီးတော့ပြစ်ချဖို့ဖြစ်နိုင်မဖြစ်နိုင်ကွန်ပျူတာကိုတွက်ခိုင်းတော့ကွန်ပျူတာကအကြာကြီးတွက်ပြီးတော့သိပ်ဖြစ်နိုင်တာပေါ့တဲ့ဘလိုနည်းလမ်းနေနဲ့ဖြစ်နိုင်တာရောဆိုပြီးတော့ထပ်ပြီးတော့တွက်ချက်ခိုင်းပြန်တော့ကမ္ဘာအမြန်ဆုံးကွန်ပျူတာကြီးဟာ9ရက်နဲ့9ညအငွေ့တစ်ထောင်ထောင်တွက်ချက်ပြီးတဲ့နောက်မှာတော့ထွက်လာတဲ့အဖြစ်ဟာသိပ္ပံပညာရှင်တွေကိုအံ့အားသင့်သွားစေပါတော့တယ်ကွန်ပျူတာဖြေတာကတော့သူတို့အစိုးရရဲ့လေအားဟာအာကာသတဲကိုအချိန်မရွေးတက်လိုက်ဆင်းလိုက်လုံနိုင်အောင်သိတ်ကောင်းနေတဲ့အဲ့ဒီနောက်မှာတော့အနောက်နိုင်ငံကအစိုးရမင်းတွေဟာလေအားကောင်းအောင်ဆိုပြီးတော့ဘူပေါင်းနေမှုန့်နေတာကိုတွေ့ရမှာပါခင်ဗျာ